မန္တလေးငရေကြီးကြောင့်တိုက်ဒေသကြီးနှင့်ပြည်နယ်လေးခုရှိဟိုတယ်နှင့်တဲခုရိပ်သာအလုံးပေါင်း290တိကြိုက်ပျက်စီးခဲ့ပြီးပြန်လည်ပြင်ဆင်ခြင်းများဆောင်ရွက်လျက်ရှိရာ58ရာဂိုင်းတို့ပြီးစီးနေပြီဖြစ်တယ်လို့သိရပါတယ်။သတင်းပြေဆုံးကိုသတင်းတောက်မက်လင်းထက်ထက်အောင်ကတင်ပြပေးမှာဖြစ်ပါတယ်ရှင
်။မန္တလေးငရေကြီးကြောင့်နေရောပါဝင်မန္တလေးတိုင်းဒေသကြီး၊စကိုင်းတိုင်းဒေသကြီးနဲ့ချင်းပြည်နယ်တောင်ပိုင်းရှိဟိုတယ်နဲ့တက်ခွေရီသာရှုပ်ပျက်စီးခဲ့ပြီးလက်ရှိမှာပြန်လည်ထူထောင်ရေးလုပ်ငန်းများကိုအဆင့်40ခွဲကဆောင်ရွက်လျက်ရှိကြောင်းသိရပါဗျ။မန္တလေးငယ်ကြီးကြောင့်ဟိုတယ်နဲ့တက်ခွေရီသာလုံပေါင်း290ထိခိုက်ပျက်စီးမှုရှိခဲ့ပြီးလက်ရှိမှာတော့ဟိုတယ်နဲ့တက်ခွေရီသာလုံပေါင်း159လုံကိုပြန်လည်ပြုပြင်ပြီးဖြစ်တဲ့အတွက်လုပ်ငန်းများလက်ပတ်ဆောင်ရွက်လျက်ရှိပါဗျ
။ဒေသ၄ခုမှာပျက်စီးသွားတဲ့ဟိုတယ်အလုံး290မှာ159လုံးကပြန်လည်ပြီးတော့လုပ်ငန်းဆောင်ရွက်နိုင်ပြီဖြစ်တဲ့အတွက်ဆောင်ရွက်ပြီးစီးမှုအနေထားအရ58ရာနှုန်းလုပ်ငန်းပြန်လည်လက်ပတ်ဆောင်ရွက်နိုင်ဖြစ်ပါတယ်။ရာနှုန်းပြည့်ဆောင်ရွက်နိုင်မှုအတွက်ကျွန်တော်တို့ကြိုးစားဆောင်ရွက်လက်ရှိကြောင်းတင်ပြပါတယ်ခင်ဗျ။နေပြီးတော့ကောင်စီတွင်မှာတော့လုံးဝပျက်စီးသွားတဲ့ဟိုတယ်3လုံးရှိပါတယ်။ပြန်လည်ပြီးတော့ဖြိုချနေတဲ့အစီအစဉ်ဆက်လက်ဆောင်ရွက်လျက်ရှိပါတယ်။ဒစိတစ်ပိုင်းပျက်စီးတာတော့69လုံးရှိပါတယ်။ဒီထဲမှာ89လုံးပြန်လည်ပြုပြင်ပြီးဖြစ်တဲ့အတွက်ခုလုပ်ငန်းဆောင်ရွက်ဖို့အတွက်အစီအစဉ်ဆောင်ရွက်နေပြီဖြစ်ပါတယ်။အဲလမ်းမဲ့ပွင့်လင်းရသည့်အတွက်ကတော့ဒါနေပြီးတော့အထူးပေါ့နော်ကျွန်တော်တို့ဟိုတယ်ကြီးဝန်ကြီးဌာနနဲ့တိုက်ရိုက်ကြီးစုစစ်ဆေးပြီးတော့ဒီဟိုတယ်များရဲ့လှူရှာမှုကိုအများဆုံးလုပ်ငန်းဆောင်ရွက်နိုင်ဖို့အတွက်ဆောင်ရွက်နေတာရှိသလိုတစ်ဘက်ကဒီဟိုတယ်ရဲ့ဝန်ဆောင်မှုအပြည့်အဝပေးနိုင်ဖို့အတွက်လိုအပ်တဲ့တင်ဒန်းတွေကိုလည်းဖွင့်လှစ်ပြီးတော့ဒါဝန်ထမ်းများလုပ်ငန်းကိုအပြည့်အဝပြန်လည်ဝင်နိုင်ဖို့အစီအစဉ်ဆောင်ရွက်ပေးလည်းရှိပါတယ်။ဝန်ဆောင်မှုတင်ဒန်းတွေပေးဖို့လည်းအစီအစဉ်နေပါတယ်ခင်ဗျ။ပြီးသွားလုပ်ငန်းအနေနဲ့ကတော့ဒါ2024ခုနှစ်မှာပြပခီးသွား1.363တန်း2025ခုဇန်နဝါရီနေ့ဇူလိုင်လအထိပြပခီးသွား5,800ကျော်ဝင်ရောက်ခဲ့ပါတယ်ဒီလာမဲ့ခီးသွားရာဒီမှာနိုင်ငံတော်အကြီးအကဲရဲ့အခီးစဉ်ရည်ပေါ့အများကြီးအထောက်ပံ့ဖြစ်မယ်လို့ကျွန်တော်တို့ညွှန်လင့်ထားပါတယ်
ကျွန်တော်တို့မြင်းငလင်ကြောင့်ပျက်စီးတာကတော့လေးထပ်ဆောင်မှဖြစ်ပါတယ်အခန်း40ဖြစ်ပါတယ်အခန်းစုစုပေါင်း94ခန်းရှိတာနိုင်ငံအချို့နဲ့မျက်နှာကျအချို့ပျက်စီးတာဖြစ်ပါတယ်အခုပြန်လဲမွတ်မှန်မှုတွေလောက်တာ40ရာခိုင်နှုန်းလောက်ပြီးပါပြီခင်ဗျလက်ရှိမှာ94ခန်းနဲ့ဖွင့်လှစ်ပြီးတော့ဧည့်သည်တွေကိုဝန်ဆောင်မှုပေးနေပါတယ်ခင်ဗျပုံမှန်လဲပတ်နေတဲ့အချိန်မှာအခန်းနေအစင်းနဲ့ရှိနေတယ်အထဲမှာ facility အပြည့်စုံပေးထားပါတယ်နောက်ပြီးတော့ရီကူကန်ရှိတယ် fitness center ရှိတယ် spa ရှိတယ်ဝန်ဆောင်မှုတွေကိုပုံမှန်တိုင်းလေပတ်နေပါတယ်ခင်ဗျမြင်းငလင်းကြောင့်ပျက်စီးသွားတဲ့အဆောက်အဦတွေလည်းအမြန်ဆုံးကောင်းမွန်လာအောင်ပြင်ဆင်နေပါတယ်တစ်ချိန်တည်းမှာပဲဝန်ထမ်းတွေကိုမွန်မှန်တင်နှန်းတွေအသိပညာအတတ်ပညာတင်နှန်းတွေဟိုတယ်အတွင်းမှာလေ့ကျင့်သင်ကြားပေးသလိုပြင်ပပညာရှင်များကိုခေါ်ပြီးတော့တင်ကြပေးတာတွေလည်းရှိပါတယ်တချို့ပြောရမယ်ဆိုလို့ရှိရင်တရုတ်အစားအစာအထူးကျွမ်းကျင်တင်နန်းတွေလေ့ကျင့်ပေးပါတယ်နောက်တစ်ခုကလည်းရုရှားဘာသာစကားလေ့ကျင့်ပင်တာတင်ကြပေးတာတွေရှိသလိုအင်္ဂလိပ်ဘာသာစကားကိုလည်းကျွမ်းကျင်အောင်လေ့ကျင့်တင်ကြပေးတာတွေရှိပါတယ်ခင်ဗျ
ကျွန်တော်တို့အဆောက်အဦကတော့4လုံးရှိရပါတော့အဆောက်အဦတွေကတော့အသေးစားပျက်စီးမှုလေးပဲရှိရပါဒီဆောင်တော့ဒါဟန်တာဝတီဆောင်ပေါ့ပထမဆုံးခွင့်လှစ်လိုက်တာပါရှင်ကျွန်တော်တို့ဩဂတ်9ရက်နေ့ကစတင်ခွင့်လှစ်လိုက်တာပါရှင်အခန်းပေါင်း58ခန်းနဲ့ပါရှင်လက်ရှိအခြေအနေကတော့ကျွန်တော်တို့နောက်နှစ်ဆောင်ကိုဆက်လက်ပြင်ဆင်နေပါရှင်တာဂက်ကတော့ဒီဇင်ဘာကိုမှန်းထားပါတယ်ရှင်ပုံမှန်ကတော့ဒီဟိုတယ်ကြီးကတော့ international standard နဲ့ညီပေါ့နော်ဝန်ထမ်းတွေဆိုလဲ weekly training တွေရှိတယ် monthly training တွေရောပို့ချပေးနေပါရှင်ပုံမှန်ကတော့ regular ကတော့ကျွန်တော်တို့ရှင်မှာဒီ dining မှာလဲ strand နဲ့ပတ်သက်တဲ့ outlet မှာအစားအသောက်မျိုးစုံအကုန်ရပါတယ်ရှင် Chinese European Asian Japanese အကုန်လုံး traditional ရောပေါ့မြန်မာဖို့ပေါ့အလုံးရတယ်ဆိုပုံမှန်လေး run နေရဆိုဝန်ထမ်းတွေကအလုံးကတော့အလိုက်ဖြစ်ပြီးသားပါရှင်အဲ့ဒီကတော့ဒီပုံမှန်ဝင်ရောက်မှုလေးလည်း working လေးလည်းရှိပါတယ်ကျွန်တော်တို့ရှင်မှာ long stay လေးလည်းရှိပါတယ်ရှင်ပုံမှန်တော့အခန်းကတော့30နဲ့40ကျားထဲမှာတော့ day to day နေစဉ်ရှိပါတယ်ရှင်စားတောက်ကတော့ပွဲတွေပါတယ်ရှိရဲဆိုရင်တော့ဒီ hygiene နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကျန်းမာရေးဝန်ကြီးဌာနပုံမှန်လာစစ်တယ်ပေါ့နော်ပုံမှန်လည်းဝန်ထမ်းတိုင်းကို F&B နဲ့ပတ်သက်တဲ့ဝန်ထမ်းတိုင်းကိုတော့တစ်လတစ်ခါကျွန်တော်တို့ကျန်းမာရေးထောက်ခံချက်စီးစစ်ပါတယ်ရှင်ဟုတ်
ကြပြီပြပြထဲသိရန်ကြက်ရှိနေတဲ့ဟိုတယ်နဲ့တက်ခွေရသားများကိုလည်းလာမဲ့ခီးသွွားရသည့်အမီပြန်လည်ဖွင့်လှစ်နိုင်ရတဲ့ဟိုတယ်နဲ့ခီးသွွားလည်းရင်ဝင်ကြည့်ဌာနနဲ့ဒေသဆိုင်ရာခီးသွွားလုပ်ငန်းကော်မတီမှစက်မှတ်ဆောင်ရွက်လျက်ရှိပါတယ်ကျွန်မလည်းတက်တဲ့အောင်ပါရှင်